Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ24ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနင်္ဂလာတို့ပြောပြမှာပါ။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲမနေ့တောက်ကြနေမှာပို့ပြီးတော့ပြင်းထန်လာပါတယ်။မြောက်ကိုရီးယားနိုင်ငံကဒီကနေ့မှာပဲနောက်ထပ်ဒုံးကျည်ဆန်သက်ပြစ်လုလိုက်ပါတယ်။အီရန်နိုင်ငံကလည်းဒုံးကျည်တဲ့တခုကိုဆန်သက်ပြစ်လုလိုက်တယ်လို့အီရန်တော်လှန်ရေးအဆောင်တပ်ရဲ့တပ်မကြီးတဦးကပြောပါတယ်။ဒီလိုသတင်းတွေကိုကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမယ့်ထိတ်တရောက်သတင်းတွေကတော့မြန်မာစစ်တပ်နဲ့ရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမှာတော့ဒီကနေ့မင်းပြားမြို့နယ်ပန်းမြောင်းကျေးရွာမှာလက်နက်ကြီးကြီးကြရောက်ပောက်ကွဲလို့ကလေးငယ်တချို့သေဆုံးခဲ့ရပါတယ်
ဒီအထဲမှာမိသားစုထမင်းသားတွေအဲ့ဒီအိမ်မှာဖြစ်တာအာကလေး၃ယောက်ဆုံးသွားပြီအကြောင်းသူ၁၀တန်းတယောက်ပေါ့ပြီးတော
့ဒီသတင်းတောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်ဒီရှမ်းမြောက်ကုတ်ခိုင်ဘက်မှာလဲမြန်မာစစ်တပ်နဲ့တိုင်းသားမဟာမိတ်တပ်ဖွဲ့တွေတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေလို့ဒေသခံတွေဒီကနေ့အထိထောင်ချီပြီးတိတ်ဆောင်နေကြရပါတယ်ဒီလိုသတင်းအနေနဲ့အတူသတင်းမီဒီယာအပေါ်မှာမန္တလေးတိုင်းဝန်ကြီးချုပ်ရဲ့သုံးသပ်ပြောဆိုချက်အပေါ်မှာဒီသတင်းဖွဲ့စည်းတွေဘက်ကပြန်ပြီးတော့ဒီသုံးသပ်ထားတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့စနေညနေခင်းအတွက်ထိတ်တဲရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
မြောက်ကိုရီးယားနိုင်ငံကဒီကနေ့မှာပဲနောက်ထပ်ဒုံးကျည်ဆန်သက်ပြစ်လုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားပူရဲစီလေ့ကျင့်မှုတွေအဆုံးသတ်ရင်အဲ့ဒီလိုဒုံးကျည်ဆန်သက်ပြစ်လုတာတွေမလုပ်တော့ဘူးဆိုတဲ့အမေရိကန်သမ္မတဒိုနယ်ထရမ့်ကိုပေးထားတဲ့ကတိကိုဒီလောက်ရက်ကသိသာစွာချုပ်ဖောက်လိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့ဒုံးကျည်ဆန်သက်ပြစ်လုမှုဟာကတိကဖို့ကိုချုပ်ဖောက်တဲ့လောက်ရက်အဖြစ်မမြင်ဘူးလို့ပြောဆိုထားပါတယ်။ဒုံးကျည်ဆန်သက်ပြစ်လုတာကိုတဘောကျတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကသူ့ကိုယ်တော်ပုံမှန်လင်းလင်းပြောဆိုလို့ရှိတယ်လို့သမ္မတထရမ့်ကပြောပါတယ်။တာတိုပြစ်မီဆိုင်တုံးတွေဆန်သက်ပြစ်လုတာကိုထိန်းချုပ်ကန့်သတ်ဖို့သဘောတူညီခဲ့တာမျိုးလုံးဝမရှိဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လုမှုကိုဂျပန်အစိုးရကဒီကနေ့အစောပိုင်းမှာပဲပထမဆုံးသတင်းထုတ်ပြန်လိုက်ပြီးမနေ့ပိုင်းအကြာမှာပဲတောင်ကိုရီးယားစစ်တပ်ကလည်းအတည်ပြုခဲ့တာပါ။ဟွန်မျောင်းပြည်နယ်တောင်ပိုင်းကအရှိတ်ပဲပင်လယ်တဲ့ကိုဒုံးကျည်ဆန်သက်ပြစ်လုခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။တာတိုပြစ်မီဆိုင်တုံးနှစ်ဆင့်ဟာအကွာအဝေးကီလိုမီတာ380အမြင့်ကီလိုမီတာ69အထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူရဲစီဦးစီချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခြေအနေအရက်ကိုအနီးကပ်ဆောင်ရည်နေတဲ့အမေရိကန်ပြည်ထောင်စုကလည်းမဟာမိတ်နိုင်ငံတွေဖြစ်တဲ့ဂျပန်တောင်ကိုရီးယားတာဝန်ရှိသူတွေနဲ့တိုင်ပင်ဆွေးနွေးနေပါတယ်လို့အမေရိကန်အစိုးရအရာရှိသူက VOA ကိုပြောပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေတာတွေတောက်ကြနေမှာပို့ပြီးတော့အချိန်မြင့်တက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနေရာတရုတ်နိုင်ငံရဲ့ကုန်ပစ္စည်းတွေအပေါ်မှာနောက်ထပ်ကုန်သွယ်ခွန်တွေထပ်မံတိုးမြင့်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကကြေညာပါတယ်။တရုတ်နိုင်ငံကဒေါ်လာငွေ85ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်မှာနောက်ထပ်ကုန်သွယ်ခွန်တွေတိုးမြင့်သွားမယ်လို့တောက်ကြနေကကြေညာလိုက်တာဟာနိုင်ငံရေးအရာရည်ရွယ်ချက်ရှိရှိလှုံ့ဆော်လိုက်တာဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးဒါကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေကိုအခွန်ငွေ25ရာခိုင်နှုန်းတိုးကောက်ထားတာကနေလာမယ့်အောက်တိုဘာ1ရက်နေ့ကစပြီးတော့30ရာခိုင်နှုန်းထိတိုးမြင့်ကောက်ခံသွားမှာဖြစ်တယ်လို့သူကပြောပါတယ်။ဒါပြင်နောက်ထပ်ဒေါ်လာ300ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်မှာလည်းစက်တင်ဘာ1ရက်နေ့ကစပြီးတော့100ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိကုန်သွယ်ခွန်တွေတိုးမြင့်ကောက်ခံသွားမှာဖြစ်တယ်လို့သမ္မတထရမ့်က Twitter ကနေကြေညာပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးမှုတွေကိုဝါရှင်တန်မှာရှိလာကြရင်ပြန်ပြီးဆွေးနွေးမယ်လို့ကြံပြန်အဖြစ်သတ်မှတ်ထားပါတယ်။သမ္မတထရမ့်အနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆွေးနွေးမှုတွေဆက်ပြီးလှုပ်ဆောင်သွားဖို့စမ်းသပ်ရှိလားလို့မြေကမေးတဲ့အခါမှာတော့သမ္မတထရမ့်ကသူ့အနေနဲ့တရုတ်သမ္မတရှီကိုမိတ်ဆွေတူဖြစ်ရှိမြင်ထားပြီးတော့သူတို့နှစ်ဦးဆက်ဆံရေးကကုန်သွယ်ရေးပါဝင်တခြားကိစ္စရပ်တွေမှာလည်းကြီးမားတဲ့အောင်မြင်မှုတွေရဖို့နည်းလမ်းဖြစ်တယ်လို့ရှိမြင်ကြောင်းပြောပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံအုပ်စု G7 ထိပ်သီးအစည်းအဝေးကိုပြည်ထောင်နိုင်ငံပင်လယ်ကမ်းခြေအပန်းဖြေစခန်းမြို့တစ်ခုဖြစ်တဲ့ Pizarish မြို့မှာစတင်တော့မှာဖြစ်ပါတယ်။အဲ့ဒီထိပ်သီးအစည်းအဝေးအတွင်း G7 ကောင်ဆောင်တွေတိုင်ပင်ဆွေးနွေးရမယ့်အကြောင်းအရာတွေထဲမှာလက်ရှိကာလကမ္ဘာပေါ်မှာအရေးအကြီးဆုံးစီးပွားရေးကိစ္စရပ်တွေသာမကကမ္ဘာလွှမ်းခြုံဆက်ဆံရေးကိုဆန့်ကျင်တဲ့အမြင်ရှိသူမဟာမိတ်တွေကိုထိုးနှက်ဝေဖန်တက်ခဲ့တဲ့သူအမေရိကန်သမ္မတလည်းဆက်ဆံကြရ ြမှာပါပြည်ခဲ့တဲ့နှစ်ကနေဒါနိုင်ငံမှာကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးကျင်းပတဲ့အချိန်မှာတခြားအဖွဲ့ဝင်နိုင်ငံအတော်များများနဲ့ကုံသွေးရက်ဆိုင်မယ်လို့သမ္မတထရမ့်ကချိန်ချောက်ခဲ့ပူသလိုအင်ရှင်ကနေဒါဝန်ကြီးချုပ် Justin Trudeau ကိုလည်းအားနည်းပြောညာသူလို့ဝေဖန်ထုတ်နဲ့ခဲ့ပူပါတယ်အမေရိကန်ပေါ်လက်တုံ့ပြန်တဲ့ကုံသွေးခွင့်ချမှတ်မယ်လို့ဝန်ကြီးချုပ် Trudeau ကပြောတာကိုကန့်ကွက်တဲ့အနေနဲ့2018 G7 အစည်းအဝေးအဆုံးသတ်ပြီးတဲ့ကြေညာချက်ဒါမှမဟုတ်တရားဝင်ထုတ်ပြန်ချက်အပေါ်ထောက်ခံချက်ကိုလည်းသမ္မတထရမ့်ကပြန်ပြီးတော့ရုပ်သိမ်းခဲ့တာပါဒီနေ့ထိပ်သီးအစည်းအဝေးအပြီးမှာတော့ပူရဲကြေညာချက်ထုတ်ပြန်မှာမဟုတ်ဘူးလို့အင်ရှင်ပြည်နှစ်သမ္မတအမန်နျူအယ်မက်ခရွန်ကသတင်းထောက်တွေကိုပို့ထုတ်နေမှာပြောကြားထားပါတယ်
အီရန်နိုင်ငံကတုံးကြီးသူတစ်ခုကိုစမ်းသပ်ပစ်လိုက်တယ်လို့အီရန်ဒေါ်လာရေးစောင့်တက်ရထမူဂျီဘိုဂျုတ်ဟော့ဆန်ဆလာမီကဒီနေ့မှပြောလိုက်တယ်ဆိုပြီးတော့ဒက်စနင်းသတင်းအေဂျင်စီကဖော်ပြလိုက်ပါတယ်မနေ့ကစမ်းသပ်ပစ်လိုက်တဲ့အဲ့ဒီတုံးကြီးစမ်းသပ်ပစ်လို့မှုဟာအီရန်နိုင်ငံရဲ့အောင်မြင်မှုအစီအစဉ်နေ့တွေကတစ်ခုဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်ဒါမဲ့လည်းတုံးကြီးနဲ့ပတ်သက်တဲ့နောက်ထပ်အသေးစိတ်သတင်းချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကဒီအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ပြီးအီရန်အနေနဲ့ပထင်းတက်တုံးကြီးတွေမထုတ်နိုင်အောင်ထိန်းချုပ်နိုင်ဖို့တဲ့ဒါကိုဒဏ်ခပိတ်ဆို့မှုတွေကိုတိုးမြင့်လှုပ်ဆောင်ခဲ့ပါတယ်အဲ့ချိန်ကစပြီးတော့အမေရိကန်နဲ့အီရန်ကြားမှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချင်းချောက်မှုတွေဖြစ်လာခဲ့တာပါပြီးခဲ့တဲ့ဂျွန်လတုန်းကတော့အီရန်ကအမေရိကန်စစ်ဖက်ကင်းထောက် drone တစ်စင်းကိုမြေပြင်ကနေဝင်ပစ်ဒုံးကြီးနဲ့ပစ်ချခဲ့တာကြောင့်နိုင်ငံကြားမှာစစ်ဖြစ်လူနီးနီးအထိဖြစ်ခဲ့ပါတယ်အီရန်ဘက်ကတော့အဲ့ drone ဟာအီရန်နိုင်ငံရဲ့ပိုင်နယ်ထဲကိုကျူးကျော်ရောက်ရှိလာခဲ့တယ်လို့ပြောလိုက်ပြီးတော့အမေရိကန်ဘက်ကတော့သူတို့ရဲ့ drone ဟာနိုင်ငံတကာလေပိုင်နယ်ထဲမှာရှိနေတာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်အီရန်နိုင်ငံဟာကြာသပတေးနေ့တုန်းကလည်းသူတို့နိုင်ငံလို့တာဝေးပစ်ဒုံးကြီးတခုဖြစ်တဲ့ဒီမြေပြင်ကနေဝင်ပစ်လေကြောင်းရံကာကွယ်ရေးဒုံးကြီးစနစ်တခုကိုပြသခဲ့ပါသေးတယ်ခင်ဗျာ
ဗီအိုအေအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။၃လအတွင်းကိုရောက်ရှိလာပေဖြစ်တဲ့ဟောင်ကောင်ဒီမိုကရေစီရဲ့တောင်းဆိုတဲ့ရုံးပယက်ဆန္ဒပြပွဲတွေဒီကနေ့မှပြန်ပြီးစတင်လိုက်ချိန်မှာပဲရဲဌာနအပြင်ဖက်ကဆန္ဒပြသူလူအုပ်ကြီးကိုဟောင်ကောင်ရဲတွေကမျက်ရည်ပုံးနဲ့တုံပြီးတော့လူစုခွဲပါတယ်။အခြေအနေတွေကိုစောင့်ကြည့်နိုင်အောင်တရုတ်အစိုးရကအသုံးပြုရဲလို့ယူဆရတဲ့ခင်မီနှိပညာသုံးလမ်းမီတိုင်တစ်ခုကိုလည်းဆန္ဒပြသူတွေကဖျက်ဖြစ်ခဲ့တာပါဟောင်ကောင်တာဝန်ရှိသူတွေကတော့အဲ့ဒီမီတိုင်တွေဟာကာအသွားအလားရာသီဥတုအခြေအနေနဲ့လေထုအရည်အသွေးနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုကြောက်ယူဖို့အသုံးပြုတာဖြစ်တယ်လို့ပြောပါတယ်ဒီကနေ့စနေနေ့မှာလေဆိပ်သွားရလမ်းကြောင်းတွေကိုပိတ်ဆို့ထားဖို့ဆန္ဒပြသူတွေကတိုက်တွန်းဆော့ဩခဲ့ပါသေးတယ်ဆန္ဒပြသူအများပြားထွက်လာပြီးတော့လမ်းတွေကိုပိတ်ဆို့လိုက်မယ်ဆိုရင်တော့တွားရေးလာရေးမှအခက်အခဲတွေအတော်ဖြစ်သွားနိုင်ပါတယ်ပြခဲ့တဲ့သတင်းဘက်ကလည်းဟောင်ကောင်လေဆိပ်မှာဆန္ဒပြသူတွေပိတ်ဆို့ဆန္ဒပြမှုကြောင့်လေဆိပ်ကိုပိတ်ထားခဲ့ရတာပါအဲ့ဒီလောက်ရဟာအကြံဖက်သမားတွေရဲ့အပြုတ်အမူနဲ့အလားတူတူလာနေပြီလို့တရုတ်အစိုးရကပြောဆိုခဲ့တာပါနောက်ပိုင်းမှာတော့ဆန္ဒပြသူတချို့ကသူတို့ရဲ့လောက်ရအတွက်တောင်းပန်ခဲ့ကြတာပါလေဆိပ်မှာဆန္ဒပြခွင့်မပြုတ်တဲ့ကန်တမိတ်ကိုဟောင်ကောင်အထက်တရားရုံးကရက်တူးတမလိုက်တယ်လို့ဟောင်ကောင်ရဲတို့ကတောက်ကြနေမှာပြောပါတယ်လေဆိပ်ပုံမှန်လုပ်ငန်းဆောင်ရွက်မှုတွေကိုတရားမဝင်နောက်ရှက်ဟန်သားတဲ့သူဘယ်သူမှဆိုရာဇဝတ်မှုနဲ့အရေးယူခံရမယ်လို့လည်းဟောင်ကောင်အရှေ့ပိုင်းရဲတပ်ဖွဲ့ဒူရဲမူ4U တင်းကပြောပါတယ်
အင်ဒိုနီးရှားနိုင်ငံဂျာဝါချွန်ခမ်းလမှာမီးလောင်ပျက်စီးသွားခဲ့တဲ့ခီးတဲ့ရင်ကတို့သင်းမော်တစင်းပေါ်ကနေလူ300လောက်ကိုကယ်ဆယ်ရေးအဖွဲ့တွေကကယ်တင်နိုင်လိုက်ပြီးတော့ခီးတဲ့3ဦးတော့သေဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့မှပြောလိုက်ပါတယ်။ဒါဟာအစောပိုင်းကသင်းမော်မှာပါတယ်ဆိုတဲ့ခီးတဲ့ပမာဏထက်ကြီးသေးသော်ပိုများလာတာလည်းဖြစ်ပါတယ်။ DKM Santika Nusandara ဟာအင်ဒိုနီးရှားနိုင်ငံဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဘော်နီယိုကျွန်းကနေဘော်နီယိုကျွန်းမှာရှိတဲ့ဆူယာဘာရာမြို့ကနေဘာလီပါပန်မြို့ကိုကြာသပတေးနေ့ညကတွားရောက်ဆင်မှာမီးလောင်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားအစိုးရတာဝန်ရှိသူဆူရာဟူနူဂရိုဟိုကအင်ဒိုနီးရှားရုပ်သံလိုင်းကိုပြောကြားခဲ့ပါတယ်။အစောပိုင်းတုန်းကတော့အဲ့ဒီကရိုသင်းမောမှာခီးတဲ့198ယောက်ပါတယ်လို့ဖော်ပြခဲ့တာပါ။ဘာဆာနာစကယ်ဒေးဖွဲ့တွေကတော့ဒီသင်းမောမှာလူ300နဲ့300ပါဝင်ပြီးတော့300သေဆုံးခဲ့တယ်ဆိုပြီးတော့ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဒါပြင်အဲ့ဒီမှာရှိတဲ့စိတ်ကန်းတွေကနေသင်းမောတွေနဲ့လင်းတွေကိုလွတ်ပြီးနောက်ထပ်ရှာဖွေကြတဲ့လုပ်ငန်းတွေလုပ်ပြီးတော့လည်းလုပ်သွားမယ်လို့လည်းဘာဆန္နာအဖွဲ့တာဝန်ရှိသူတူဖြစ်တဲ့ဘူဒီပရာဆာယူကပြောပါတယ်။ဒီကတော့သင်းမောမှာပါတဲ့ခီးတဲ့ဆင်းရဲနဲ့မှာနံမရီအတော်များများမပါတာကြောင့်ခီးတဲ့ရေအတွက်ကကွာဟနေတာဖြစ်တယ်လို့လည်းသူကပြောပါတယ်။သင်းမောမှာပါတဲ့လူစင်းက111ယောက်ပဲဖော်ပြထားတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအခက်အခဲတချို့တော့ဖြစ်ခဲ့ပါတယ်။ဘာကြောင့်အခုလိုမီးလောင်ကျမ်းမှုဖြစ်ပွားခဲ့တယ်ဆိုတာကိုတော့အာဏာပိုင်တွေကအခုချိန်ထိဇုံတရားထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
ရုရှားနိုင်ငံကဆိုယူအာကာသယဟာပြည်ပြည်ဆိုင်ရာအာကာသစခန်း ISS မှာကျူတင်တက်မှတ်ထားတဲ့အတိုင်းဒီကနေ့ဆင်သက်နိုင်ခြင်းမရှိခဲ့ပါဘူး။အာကာသစခန်းမှာရှိနေပြီးသားအာကာသရင်မိုးတွေနဲ့အတူလုပ်ငန်းဆောင်ရွက်မဲ့လူခန္ဓာကိုအရွယ်အစားအတိုင်းဖန်တီးထားပြီးတော့လူနဲ့ပုံစံတူပထမဆုံးဆဲလ်တစ်ခုကိုဆိုယူအာကာသယကတင်ဆောင်လာတာပါ။အာကာသစခန်း ISS ပေါ်ကတက်မှတ်ထားတဲ့နေရာမှာဆိုယူအာကာသယကိုချိတ်ဆက်ဆင်သက်ရမှာဖြစ်ပေမဲ့အသေးအချာချိတ်ဆက်နိုင်ခြင်းမရှိခဲ့ဘူးလို့အမေရိကန်အာကာသနဲ့လေလာစုဆိုင်ရေးအဖွဲ့ NASA ရဲ့အင်တာနက်စာမျက်နှာမှာဖော်ပြပါရယ်။အာကာသယာဉ်ဆင်းသက်ရမယ့်နေရာကစနစ်တွေကိုအာကာသယာဉ်မှုတွေပြင်ဆင်နေတဲ့အချိန်မှာဆိုယူအာကာသယာဉ်နောက်ပြန်ဆုတ်ပြီးတော့ဆောင်ဆိုင်နေရတာပါ။လာမယ့်တနင်္လာနေ့မှာတော့ဆိုယူအာကာသယာဉ်နောက်တစ်ကြိမ်ဆင်းသက်နိုင်အောင်ကြိုးပမ်းသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆိုယူအာကာသယာဉ်မှာပုံမှန်အားဖြင့်အာကာသယာဉ်မှုတွေတင်ဆောင်လာလေရှိပေမဲ့ခုတစ်ကြိမ်မှာတော့အရေးပေါ်ကယ်တင်ရေးစနစ်ကိုဆန်တဲ့အနေနဲ့လူမပါပဲဆီလွတ်လိုက်တာလည်းဖြစ်ပါတယ်။
အင်္ဂလန်မှာတောက်ချန်တွေကကစားခဲ့တဲ့ Premier League MLB ဘောလုံးပွဲတွေမှာတော့ Aston Villa အထင်အနိုင်ရသွားပါတယ်။ Premier League ကိုအခုနှစ်မှာပြန်တက်လာခဲ့တဲ့ Aston Villa နဲ့ Everton တို့မနေ့က Villa Park မှာကစားကြရမှာ Aston Villa ကငကုတ်ကုတ်ရှိနေနိုင်သွားတာဖြစ်ပါတယ်။ Villa အတွက်ပထမဂိုးကတော့ Wesley က21မိနစ်မှာသွင်းယူခဲ့ပြီးတော့ဒုတိယဂိုးကတော့ပွဲပြီးကနီဒန်ကအချိန်မှ9မိနစ်မှာ Anwar El Ghazi ကသွင်းယူခဲ့တာဖြစ်ပါတယ်။ Villa အထင်ဟာဒီပွဲနိုင်သွားတာကြောင့်အခုနှစ်ဘောလုံးရာသီမှာပထမဆုံးနိုင်ပွဲရပြီးတော့၃မှတ်ရသွားတာဖြစ်ပါတယ်။ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့ Norwich နဲ့Chelsea တို့ကစားနေကြပြီးတော့ပထမပိုင်း38မိနစ်ရောက်တဲ့အချိန်မှာတစ်ဖက်နဲ့တစ်ဖက်နှစ်ဂိုးစီတည်ဖြစ်နေပါတယ်။ဒီကနေ့မြန်မာစံတော်ချိန်ည7နာရီခွဲမှာတော့ Brighton နဲ့ Southampton, Manchester United နဲ့ Crystal Palace, Sheffield United နဲ့ Leicester, Watford နဲ့ West Ham တို့ကစားကြမှာဖြစ်ပြီးတော့မြန်မာစံတော်ချိန်ည17နာရီမှာတော့ Liverpool နဲ့ Arsenal တို့ကစားကြဖို့ရှိပါတယ်ခင်ဗျာ
။စနေနေ့နေ့ကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာဆိုရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မင်းများမြို့နယ်ထဲမှာတော့ဒီကနေ့ပန်းမြောင်းကြီးရွာပေါ်မှာလက်နက်ကြီးကြီးကြရောက်ပောက်ကွဲခဲ့လို့ကလေးငယ်တချို့သေဆုံးပြီးတော့လူကြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဆွဆဲထားပြီးတော့ဒေသခံတွေဘက်ကတော့မြန်မာစစ်တပ်ဘက်ကပြစ်တာလို့ဆိုပြီးတော့အခိုင်အမာပြောနေတာပါ။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောင်နိုင်ကွန်းအိမ်ကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်ကျေးရွာမှာဒီနေ့မနေ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့မှုကြောင့်ကျောင်းသားတွေနဲ့အမျိုးသမီးတွေဒေကြီးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။ပန်းမြောင်ရွာအလယ်လောက်မှာပေါ့အဲဒီဘုရားကျယ်ဒီပေါ်မှာလက်နက်ကြီးအထိုင်ချပြီးတော့ပြစ်နေတာအဲမြန်မာစစ်တပ်ကပေါ့ရွာရဲ့ပြင်ဖက်အစောတန်းတွေကိုအဲ့လိုပဲပြစ်နေတာမနေ့ကတည်းကပြစ်နေတာအဲဒါဒီနေ့မနေ့ဆယ်နှစ်ခွဲလောက်မှာပြစ်လိုက်တဲ့လက်နက်ကြီးစီလုံးကရွာပြင်မထွက်ပဲရွာထဲကိုပဲကျတာဒီကွဲရပါဘောရွာထဲမှာမိသားစုထမင်းစားရတယ်အဲ့ဒီအိမ်မှာခိတာအာကလေး၃ယောက်သုံးသွားပြီအကျောင်းသူ၁၀တန်းတယောက်ပြီးတော့၄တန်းအကျောင်းသားတယောက်မူကျိုးအကျောင်းသားတယောက်နောက်လူကြီး၃ယောက်ကတော့အခုဆံရပြင်းလို့မြောက်ဆင်းအောင်သွားနေတယ်ဗျ
ပန်းမြောင်ကြီးရွာအောင်မင်္ဂလာဖျားတောင်ကုန်းပေါ်မှာထန်ချထားတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်နေမှုတွင်ချိန်သားလွှဲထားတဲ့လက်နက်ကြီးကြီးတစ်လုံးရွာသိမ်းကြားရောက်ပောက်ကွဲသွားလို့ကျောင်းသား၃ဦးသေဆုံးပြီးအမျိုးသမီး၃ဦးအပါအဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မင်းပြမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြား
ဂျာရာပတိနေကနေဒီကနေ့ထိတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတယ်လို့အေအဖွဲ့ရှိမယ်လို့ထင်ရတဲ့တောင်တွေပေါ်မှာလက်နက်ကြီးတွေနဲ့ပစ်ကတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။
ဒေသခံရွာသားတွေကတော့မြန်မာစစ်တပ်ရဲ့လက်နက်ကြီးကြီးလို့ပြောဆိုနေပေမဲ့မြန်မာစစ်တပ်နေရာယူထားတဲ့ပန်းမြောင်ကျေးရွာတွင် AA ဖွဲ့ဘက်ကပြစ်လိုက်တဲ့လက်နက်ကြီးဖြစ်ကြောင်းအနောက်ပိုင်းတန်းစစ်သည်နာချုပ်သမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်တို့အင်းရှင်းတဲ့တပ်ကအဲ့ဒီပန်းမြောင်ရွာဖုံးကျောင်းမှာတော့လည်းစီကြည့်ပါဘာအဲ့ငါတောင်ကုန်းကနေပေါ်မှာအဲ့မှာနေရပန်းမြောင်ရွာဆိုတာ AA ရဲ့အခြေခံတိဆောက်ထားတဲ့ရွာပဲလေပန်းမြောင်ရွာထဲမှာကျွန်တော်တို့တပ်ကိုဓာကြီးလှုပ်ရှားအနေနဲ့အဲ့နာမှာထားလိုက်တာထားတဲ့အခါကျတော့သူတို့ရဲ့အဓိကပင်မနေရာကြီးကိုကျွန်တော်တို့ကထိန်းချုပ်လိုက်တဲ့အတွက်ကြောင့်မို့လို့တော်တော်ခက်ခဲဖြစ်သွားတဲ့သဘောရှိတယ်။ဒီကောင်းချမ်းသူတွေကဖြည့်ပိုက်နေပြီးတော့မှအဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေရှိတဲ့ရွာထဲကိုပြန့်ပစ်တာ။ဒီအခါကျတော့ AA ကြီးလိုက်တဲ့ပုံကရွာဆက်မှာကျပြီးတော့တောအောင်ပြီးတော့အတန်ရတယ်
ပန်းမြောင်ကျေးရွာတွင်ပြစ်ခတ်မှုက AA ဖွဲ့ရဲ့လက်ချက်လို့မြန်မာစစ်တပ်ရဲ့ဆွတ်ဆွဲချက်ပေါ် AA ပြန်ကြားရေးကိုဆက်သွယ်မေးမြန်းခဲ့ပြီးမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ပန်းမြောင်ကျေးရွာတွင်လက်နက်ကြီးပြစ်ခတ်နေတဲ့ပုံမှာပန်းမြောင်ရွာရွှေဘောင်တင်ကျောင်းဆရာတော်ဦးပညာဝန်သားကခုလိုမိန့်ပါတယ်
။ဘုံဘုံကတော့စဉ်းမကောင်းဘူးပေါ့။လက်နက်ကြီးကအမလာပြည်နယ်လောက်ကဒီဝါကျွစုကစမရှိဘူး။တမလာကကြီးစံကလည်းရတော့ပြည်နယ်အလောဆပ်ပြီးတယ်။ခဏရတဲ့အရမ်းကမကုန်းလို့တည်ပြီးတေဘူးတို့ကျလို့ပြည်စုကစမရှိဘူးလေ။
ตะชาปองยองยัวซาดูก็တော့မြန်မာစစ်တပ်ကနေပြစ်ခတ်တာဖြစ်ကြောင်းပြောဆိုပါတယ်ကျွန်တော်တို့ပန်းမြောင်ရဖြစ်မှာအေးတွေမရှိပါဘူးအေးတွေရှိတဲ့အခါသူတို့အေးရှိတဲ့နေရာကိုမတော်ဘူးလေရွာထဲမှာရွာတတ်တဲ့ကိုခုတုံးလုံးပြီးနေဒီလိုလုပ်ကြတာတဲမှာရွာပြေးတာပါခမ်းတဲမှာတော့စီရေပြိပခတ်တွင်အရသားတွေထိခိုက်တိုက်ဆုံးတဲ့ပုံမဖြစ်တဲ့ကြောင်းမင်းပြမဲဆန္ဒနဲ့ကပြည်သူ့လွတ်တော်ကိုယ
ရခိုင်ဘက်ကစီရဲချင်းနေနိုင်ကိုရင်ပြပြပေးခဲ့တာပါရှင်သက်ဆက်သေးပါပဲရှမ်းမြောက်ပိုင်းဘက်ကပြင်ဆိုင်တိုက်ပွဲတွေအကြောင်းကိုတင်ဆက်ပေးကြပါမယ်စီအေးပရိပခါတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်တွေနဲ့အစိုးရတပ်တို့ကြားဒီကနေ့မှလည်းကုတ်ခိုင်နယ်သိမ်းညီမျိုးတွေမှာတိုက်ပွဲအပြင်းထန်ဆက်ဖြစ်တယ်လို့မြောက်ပိုင်းမ ဒေသခံကထောင်နဲ့ချီပြီးထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီကနေ့မှာလည်းဒေသခံ100ကျော်ထပ်ပြီးတော့ထွက်ပြေးလာကြတယ်လို့ကုတ်ခိုင်စစ်ဘေးရှောင်နေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်စစ်ရှောင်နေလက်ရှိခိုးလုံနေရာယာယီစခန်းနေအပြင်လူနေရက်ွက်တွေရှိနေတဲ့ကုတ်ခိုင်မျိုးတဲ့အထိလက်နက်ကြီးကြီးတွေကကျနေလို့လုံခြုံရေးကစိုးရိမ်စရာအနေအထားဖြစ်နေတာပါအပြေဆုံးကိုဆက်ပြီးပြောပြပေးပါမယ ตายนานีนามหาเมฆอภเวตติกะเปียงลินสิตินันจองเนนองชูมยุมูยิกะอีปาวินเนียตะชู่กูเอียต้องวินออกซีเนตักไข่หมู่ริผิดปีนอกไปนอกตะรินบัตติมาเลสะไตซูดลูแชมเปี้ยนเนี่ยหมอกไปจองเมมยูลาโชกกไข่ใต้นีซาเนเนียตะชู่มาไตปวยริผิดเนราวาติกะเนมาเลกกไข่เนใต้นีมยูริมาณะแพยินไซไตปวยริผิดดลูลูเนยักกวดเดทีปิกะหมู่ริผิดบวาเกเดลูมหาเมฆตะพั่วเวเตียละลีตะออดแตยเปียวกวยาปูมูมาเอจอกาวิโอเอญะมาบังกูเปียวบาเร
ဒီကုခိုင်မှာတော့ဒီမနေ့ကတော့ဒီကုခိုင်ရေခွေးတောင်မှာတနည်းအားဖြင့်ကုခိုင်ရေခွေးကိုလည်းတင်နေတာရေခွေးတနည်းအားဖြင့်အဲ့လိုဆိုတော့အဲ့လိုနေရာပဲပြည့်ကုခိုင်ဒီစံသားတက်ကတော့မနေ့ကကြွားပြမဥတီမှာတနည်းကြီးတဲ့လုံးကတော့ကြွားရက်တာရွာတာဒီရွာကတော့လွယ်ပေရွာပေါ့နော်အဲ့မှာကြတော့လူတုံးဦးထိခိုက်တာရမှုတွေရှိတယ်အဲ့လိုတော့လောစကြီး
အခုလိုမျိုးစစ်မီးမငြိမ်းနိုင်သေးတဲ့အနေထားမှာတော့ရှမ်းမြောက်ပိုင်းတရှောင်းနေဆက်ကုန်းစည်းကူတန်းသွားလာရေးအခက်အခဲဖြစ်ရတယ်လို့ဒေသခံပြည်သူတွေမှလည်းတိုက်ပွဲကြောင့်အသက်လူပြေးပြီးဒုက္ခရောက်နေကြရပါတယ်။ကုတ်ခိုင်ဘက်မှာတော့ထောင်ချီတိန်းချောင်းနေကြတဲ့ဒေသခံရှမ်းလူတို့အတွက်ဘုံကြီးကျောင်းနေနဲ့စာသင်ကျောင်းအဆောက်အဦတွေမှာယာယီနေရာချထားပေးထားတယ်လို့ ကုတ်ไข่မြို့နယ်တွင်စစ်ဘေးတင်သူများအားရေးပေါ်ကူညီကယ်ဆယ်ရေးကွန်ရက်ကပြောပါရယ်ဆစ်ချောင်းနေလက်ရှိကျုံနေရတဲ့အခက်အခဲနဲ့ယာယီစခန်းတွေထဲမှာတော့လုံခြုံရေးကစိတ်မချရတဲ့အနေအထားဖြစ်နေပါတယ်လို့
ကုတ်ไข่ကူညီကယ်ဆယ်ရေးကွန်ရက်ကသတင်းပြန်ကြားရေးတာဝန်ခံမိုက်အိုင်မွန်ကဗီဒီယိုကိုအခုလိုပြောပြပါရယ်အခုလောလောဆယ်တော့ကျွန်တော်တို့ဒီမြို့ပေါ်မှာပဲစစ်ဘေးရှောင်ကတထောင်နဲ့600ကျော်900နီးပါးလောက်ရှိလာပြီကွာဟုတ်ကဲ့အခုကတော့ဒီမဟာစီဖုန်ကြီးကျောင်းမှာ တစ်ဖွဲ့ပေါ့နော်ဒီလိုရှင်တောင်တန်းတာတမန်ပြူကျောင်းမှာတစ်ဖွဲ့ပြီးလို့ရှင်ခိုးလုံတော့ကျောင်းမှာတစ်ဖွဲ့တောင်းစာပေနေယူကြည့်မှုခမမှာတစ်ဖွဲ့လော့စဲအဲ့ဒီနေရာတွေမှာနေရာချတာပေးတယ်အဓိကတော့ဒီတက်ကြီးရွယ်ဦးဒီကျွန်တော်ဆေးရုံတင်ထားရတဲ့ဟာတွေလည်းရှိတယ်အခုလော့စဲဖျားနာနေတဲ့ဟာတွေလည်းရှိတယ်အဲ့ဒီမှာကျွန်တော်တို့အခုတော့ဟိုဒီတက်နိုင်တဲ့လောက် NGO ဒီနေ့ချိန်ပြီးတော့ဒီကျမ်းမာရေးအဖွဲ့စီးပြရလဲဆေးပေးတာတွေတော့ကျွန်တော်တို့လုပ်နေတယ်ဒီနေ့လည်းအစ်နောက်လည်း160လောက်
ပြန်ရောက်လာဟုတ်ကဲ့သူတို့ကိုအခုလောလောဆယ်လက်ခံပေးထားတယ်ဆိုတော့အနေထားကဘယ်လောက်ကြာမလဲဆိုတာမပြောနိုင်ဘူးပေါ့နော်ရေရှည်ဖြစ်လာလို့ရှိရင်သူတို့အတွက်ဘယ်လိုခက်ခဲတွေကြုံလာရနိုင်လဲရှင်အဓိကတော့ကျွန်တော်တို့ဟိုခက်ခဲရတော့ဒီအစားအသောက်နဲ့ဟိုဒီကျမ်းမာရေးပေါ့နော်ဘယ်လိုဆိုဆိုအစားအသောက်ကကျတော့ဒီလမ်းရေအကုန်ပိတ်ထားတဲ့ခါဖြစ်ကြတော့ဒီကူးကယ်ဆယ်တဲ့ဟိုဒ
ီတာပေါ့ဥမာဆန်တို့ဘာလို့ဆိုရင်ဟိုအိယာနဲ့ချီဝဲဖို့ကြတော့မလွယ်ဘူးပေါ့နော်ဒီလိုမျိုးအနေအထားနဲ့ကြတော့
ဟုတ်ကဲ့ရှမ်းပြည်နယ်အစိုးရဘက်ရောဘာအများကူညီပေးတာရှိလဲသက်ဆိုင်တဲ့ဒေသခံတာဝန်ရှိသူတွေဘက်က
အခုလောလောဆယ်အချိန်ကြီးတော့ကျွန်တော်တို့ဒီဟိုသက်ဆိုင်ရာအာနာပိုင်နီယာနေမှာတစုံတရာအဲ့လိုကြီးကြီးမားမားကူညီရတော့မရှိဘူးဒါနဲ့ဒေသခံရဲ့မြေရဖပေါ်ကနေရရှိတဲ့ဟာရဲ့ဒီပရိဒဒီမှုကူညီရဲ့တင်းနေစီရနေရတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီ NGO တွေကနေရတဲ့ဟာဒီလောက်ပဲရှိသေးတယ်
ဟုတ်ကဲ့ရှင်ဆရာနောက်ဆုံးမှာအဲ့တော့အခုလောလောဆယ်ဆစ်ဆောင်လာတဲ့ပြည်သူတွေရဲ့လုံခြုံရေးအနေအထားကရောဟိုစိတ်ချရတဲ့အနေအထားရှိလားဟိုဘယ်လိုများအခက်အခဲရှိပါလဲဆရာ
ဒ လုံချုံကြီးကတော့မြို့ပေါ်မှာရောက်ပေမဲ့ဟိုသူတို့ရဲ့လုံချုံကြီးကတော့ကျွန်တော်တို့လည်းအမှမခံဘူး။အစ်လက်လက်ဆိုဒီလက်နဲ့ကြီးကြီးကဘယ်ဘယ်နေရာကြမလဲဘယ်နေရာဘယ်လိုဖြစ်မလဲဆိုတဲ့ဟာကဘယ်သူမှမသိနိုင်တဲ့ဟာအမီသားမျိုးဖြစ်တော့ဟိုသူတို့ကတော့ဟိုလုံချုံမှုဆိုတော့မရှိတော့ဘူးနော်အဓိကသူတို့ပဲမဟုတ်ဘူးဒီမျိုးပေါ်မှာရှိနေတဲ့လူတွေကအကုန်လုံးကကြောက်ရွံ့နေတယ်ဒီမှာဘယ်မသွားရဘယ်မှမသွားရတာတို့မိုးထုတ်တာနဲ့ပြီးပြီးအကုန်လုံးတိတ်ဆိတ်ပဲဒီမျိုးအထဲတောင်ထွက်လို့အင်မပြေတဲ့နေသားမှာတော့ရှိတယ်ကိုယ်ကကူကြီးကယ်ဆယ်ရေးတဲ့အဖွဲ့တောင်မှတော်တော်လေးအထက်ထက်ရှိတယ်ဆိုအခုချိန်ကြီးကျွန်တော်ကယ်ထုတ်လို့မရအောင်မရအောင်ဆိုတာကကုတင်လန်းကိုပိတ်ထားတဲ့ချိန်မှာသူကဟိုဘယ်ဒရိုက်တာကားပဲကြီးကြီးလူကြီးကူကြီးကားပဲကြီးဟိုသွားခုမကြည့်ထားတဲ့ဟာမျိုးတွေရှိတယ်ဟိုဒီမိဆက်ရတချို့ဒီပိုင်းကြီးကျွန်တော်တို့ကဒီအာနာပိုင်းနဲ့ညှိပြီးတော့ဟိုအချိန်ပိုင်းသွားကူလို့ရတဲ့နေရာလေးလည်းရှိတယ
်ဒီတိုက်ခိုက်မှုတွေဟာငြိမ်းချမ်းရေးဖြစ်စဉ်ကိုကြီးကြီးမားမားထိခိုက်စေတယ်လို့ NLD ရသားအစိုးရဘက်ကပြောဆိုထားပေမဲ့လို့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးကြဖို့ကိုလည်းတိုက်တွန်းထားပါတယ်ဒါပေမဲ့လို့မနေ့တောက်ကြနေကတက်မတော်သတင်းသာရှင်းလင်းပွဲမှာတော့တက်ဖက်ကဆွေးနွေးပွဲအတွက်လမ်းဖွင့်ထားသလိုတိုက်ကြမယ်ဆိုရင်လည်းအသင့်ပဲလို့ပြောဆိုထားတာပါမြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကလည်းဆွေးနွေးဖို့သူတို့ဘက်ကလမ်းကြောင်းဖွင့်ထားပေမဲ့နယ်မြေထဲမှာစစ်တပ်ဘက်ကစစ်အရာတွေထတ်တိုးဖြစ်ပြီးထိုးစစ်တွေဆင်လာတဲ့အတွက်တိုက်ပွဲတွေကပိုပြင်းထန်လာမယ့်အနေအထားဖြစ်နေတယ်လို့လည်းသုံးသပ်ပြောဆိုထားပါတယ်ရှင်
ရရှိများရှင်မကြသေးခင်ကစလို့ကိုင်းသားလက်နက်ကင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြော့ပြန်ကြီးထွားလာရတာဟာရင်းရဲရေးဆွေးနွေးမှုတွေတစ်ဆုနေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာရင်းရဲရေးလမ်းစာပေါ်လာနိုင်ဖို့ပြည်တွင်းပြည်ပကဩဇာအရှိန်အဟကြီးမားတဲ့အင်အားစုတွေကကြားဝင်စစ်ဆက်ဖို့လိုနေပြီလို့လည်းယူဆနေကြတာပါရှေ့မတိုးနိုင်ဖြစ်နေရတဲ့ရင်းရဲရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘာတွေလုပ်ဖို့လိုအပ်နေပါလဲဆွေးနွေးမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုအပ်နေပါပြီလားစူရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီးညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါလိမ့်ရှင
်။ဒီကနေ့စနေညာတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပြသေးရှင်။ဆက်ပြီးတော့သတင်းမီဒီယာတွေအပေါ်မှာမန္တလေးတိုင်းဝန်ကြီးချုပ်ရဲ့အမြင်အကြောင်းကိုတင်ဆက်ပေးကြပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာတော့မန်နိုင်ကြီး၃ရက်သားရှိပြီးတော့သတင်းမီဒီယာဖြစ်တဲ့သရုပ်တာမန်နိုင်မရှိဘူးလို့မန္တလေးတိုင်းဝန်ကြီးချုပ်ကပြောလိုက်တာကတော့နားလည်ခံယူမှုလွဲမှားခြင်းသာဖြစ်တယ်လို့သတင်းဖွဲ့စည်းတာဝန်ရှိသူတချို့ကသုံးသပ်ပါတယ်။ NND ထိပ်တန်းခေါင်းဆောင်တဦးအနေနဲ့အခုလိုမျိုးသတင်းမီဒီယာကိုမန်နိုင်တစ်ခုဖြစ်နေလက်မခံခြင်းတဲ့သဘောများလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိပါတယ်။မန္တလေးမြို့မှာကြာသပတေးနေ့တုန်းကကျင်းပခဲ့တဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲအပြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုလိုက်တာပါအကြောင်းစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင
်မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့ရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းပြီးသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့အခြေခံဥပဒေအရသဒ္ဒုဒ္ဓမှန်တိုင်းဆိုတာမရှိကြောင်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကပြောဆိုလိုက်တာပါအ
ခြေခံဥပဒေမှာမှန်တိုင်း300ပဲရှိတယ်ကတက်စီမှန်တိုင်းအုပ်ချုပ်ရေးမှန်တိုင်းဥပဒေမှန်တိုင်းလို့ဆိုရမှလည်းမရှိဘူး။ဒါကနိုင်ငံတကာမှာနေနောက်တည်းရေးခဲ့တယ်။သူကဟုတ်တယ်။အဓိကပြည်သူတကယ်အမှန်ကြီးရတယ်။အစိုးရလုပ်တဲ့ဟာလည်းတကယ်အမှန်ကြီးရတယ်။နောက်ပြီးတော့တကယ်အမှန်ကြီးဖန်ဆွဲတဲ့ဖြစ်တဲ့ဟာကြီးရတယ်
။ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေကဖွဲ့စည်းပုံဥပဒေမှာလည်းလွတ်လပ်တဲ့မန္တန်ကြီး3ရက်ရှိပေမဲ့ဒီမန္တန်3ရက်အမှန်ကန်တရားမျှတစွာလှုပ်ဆောင်ရလားဆိုတာကိုသတင်းမီဒီယာတွေကစောင့်ကြည့်ဖို့တို့ရေးသားလို့ရှိပါတယ်။အရင်စေအစိုးရလက်ထက်တုန်းကလိုပဲလက်ရှိ NLD အစိုးရလက်ထက်မှာသတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံမှုအားနည်းတာအစိုးရတာဝန်ရှိသူတွေကိုအလွယ်တကူမေးမြန်းလို့မရနိုင်တာတွေအပေါ်ပြည်တွင်းပြည်ပမှာရှိတဲ့သတင်းမီဒီယာအဖွဲ့အစည်းတွေကြားဝေဖန်မှုထွက်ပေါ်နေချိန်မှာပဲအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သရုပ်ထမှန်နိုင်တဲ့ပတ်သက်လို့မန္တလေးတိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနားလည်မှုလွဲမှားခြင်းသာဖြစ်တယ်လို့ယူဆကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှဦးမြင့်ကျော်ကဆိုပါတယ
်ဒီမန္တန်တုံးရက်ကိုစောင့်ကြည့်ပြီးတော့ထောက်ပြရေးတာပေါ့နော်အဲ့ဒီသဘောသဘာဝကိုနားမလဲရလားတို့မဟုတ်အဲ့ဒါကိုအယူဆကောက်တွဲပြီးတော့ဒုက္ခမန္တန်ကြီးနေရာလာတောင်းတယ်လို့ယူဆနေတော့အဲ့ဒါကနားလည်မှုလွယ်တာလို့ပဲကျွန်တော်ထင်တယ်နော်
တိုင်းပြည်တစ်ခုကိုထိန်းချောင်းမောင်းနှင်နေတဲ့မန္တန်ကြီး၃ခုနဲ့ဒန်းတူသတင်းမီဒီယာတွေကလည်းဒုက္ခမန္တန်အဖြစ်လာရောက်ပူးပေါင်းတာကို NLD ပါတီထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာဇော်မြင့်မောင်အနေနဲ့လက်ခံညှိမှုမရဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်။အဲ့တော့ဟိုထောက်ပြတွေညွန်ပြတွေသတင်းချက်လက်တွေရယူတယ်ဆိုတဲ့ကိစ္စမှာတော့မီဒီယာကိုခွင့်ပြုထားတယ်။သို့တော်လည်းပဲအခုဒီကဘာလုံးမှာဖြစ်နေတဲ့သတင်းမှားတွေကိုအပေါ်များများဖြန့်ချီပြီးတော့ဒီအုပ်ချုပ်ရေးကဏ္ဍတွေမှာပြည်သူလူထုထင်အောင်ထင်မှားဖြစ်အောင်လုပ်တာကျွန်တော်မြန်မာနိုင်ငံမှလည်းမဟုတ်ပါဘူး။ဘယ်မှလိုက်ပဲနဲ့မှန်မှန်ကန်ကန်ရေးသားမယ်ဆိုလို့ရှိရင်တော့သရုပ်ကမှန်နိုင်ဖြစ်မှန်ရက်တည်နိုင်တဲ့အခြေအနေမျိုးရောက်မယ်လို့ကျွန်တော်ကတော့မြင်တယ်
။မန္တလေးတိုင်းဝန်ကြီးချုပ်ကတော့ NLD အစိုးရကိုဝေဖန်တဲ့သတင်းတွေနဲ့ပတ်သက်လို့ထောက်ပြသွားပါတယ
်။ကျွန်တော်တို့အဓိကပါလဲဆိုလို့ရှိရင်ပြည်သူတည်ငြိမ်မှန်ရအဲ့ဒီသတင်းဟာပါပြတ်မယ်။ဥပါရှယ်ပြရမယ်ဘယ်မှလဲရဘူး။ဆန္ဒပြတယ်သူကသူဆန္ဒပြတာမီတာကတက်တယ် NLD ကမှယုံကြည်မရှိတော့ဘူးအာဘောခင်ဗျားတို့မဖြေဘူးဖြေရမယ်တောင်းခင်ဗျားတို့တာဖို့ည
သတင်းမှားနဲ့တောင်းဝန်ခံမှုမရှိတဲ့သတင်းဌာနတချို့ကိုထောက်ပြပြီးအစိုးရဘက်တောင်းဝန်ရှိသူတဦးကသရုတ်ဒမှန်နိုင်တစ်ခုလုံးကိုအခုလိုခြုံပြီးအပြစ်တင်ပြောဆိုတာဟာအခြေခံအားဖြင့်လွဲနေတယ်လို့ဦးမြင့်ကျော်ကထောက်ပြပါတယ
်ဆေးစိုးလက်ထက်တခြားလုံးမှသတင်းမီဒီယာကညောင်ကြီးမှဖြစ်နေတဲ့ဟာတွေအလုံးမောင်းချရတဲ့ဟာတွေကိုထုတ်ပေါ်ပြီးတင်ပြဒီကရဒရင်းမီယာသို့တော့ဒီနောက်ပိုင်းဟလာစူရတွေဖြစ်လာတဲ့ခါကျရင်ဝေဖန်ထောက်ပြတဲ့ဟာတွေလည်းမနှိမ့်ညွရရှိနေနောက်ကဆိုရှယ်မီဒီယာပလက်ဖောင်းပေါ်မှာဟိုပွားစားကျဲနေတဲ့ဟိုတာဝန်ခံမှုရှိတဲ့ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေနဲ့ရောပြီးပြောတယ်ရောပြီးနားလည်ရင်တော့အဲ့ဒါတော့ယူဆလွဲနေတဲ့သဘောလို့ကျွန်တော်ထင်တယ
်မြန်မာနိုင်ငံမှာလွတ်လပ်စွာသတင်းရယူခွင့်သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုရှိရေးစတဲ့အချက်တွေကိုလက်ခံပေမဲ့လွဲမှားတဲ့သတင်းတွေမတင်ပြမိစေဖို့ကိုလည်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကထောက်ပြပြောဆိုခဲ့ပါတယ်။အုပ်ချုပ်ရေးဥပဒေပြူရေးတရားစီရင်ရေးတို့နဲ့ပတ်သက်ပြီးသတင်းရယူရမှာအခက်အခဲတွေရှိနေသေးကြောင်းသတင်းမီဒီယာသမားတွေကဆွေးနွေးခဲ့တယ်လို့ MPC ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေမှာတော့မြမတခွေအစီအစဉ်နဲ့အတူစနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုသတင်းချင်းချုပ်ကိုတော့နန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင
်။မနစ်ကကနေဒါမှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံအုပ်စု G7 ထိပ်သီးညီလာခံကနေပုံသဘောတူညီမှုရဖို့ပို့ပြီးတော့ခက်ခဲလာတယ်ဆိုတာတွေ့ရှိခဲ့ရတယ်လို့ဥရောပသမဂ္ဂ EU ဥက္ကဋ္ဌဒေါ်နယ်ဒက်စ်ကပြောပါတယ်။ပြည်သက်နိုင်ငံမှာဒီယုံပရဲ့စတင်ကျင်းပတဲ့ G7 ညီလာခံမတိုင်ခင်မှာအဲဒီလိုပြောဆိုလိုက်တာပါ။အဖွဲ့ဝင်နိုင်ငံကြားပုံသဘောတူညီမှုရဖို့ခက်ခဲပေမဲ့လည်း Mr. Dax အတွက်တော့ဒီအကြောင်းကိုပြောဆိုဖို့အခက်အခဲမရှိပါဘူး။ American သမ္မတဒေါ်နယ်ထရမ့်အကြံပြုထားသလို Russia နိုင်ငံကို G7 အဖွဲ့ဝင်အဖြစ်ပြန်ပြီးတော့လက်ခံနိုင်တဲ့အခြေအနေမျိုးအဖွဲ့ဝင်နိုင်ငံတွေကြားမှာမရှိပါဘူးလို့လည်းMr. Tax ကပြောပါတယ်။ဒါအပြင်သဘောတူညီမှုမရပဲ EU ကနေ Britain ခွဲထွက်မဲ့ကိစ္စမှာအဖွဲ့ဝင်နိုင်ငံတွေက Britain နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေဘက်ကလက်ခံနိုင်ပြီးတော့လက်တွေ့လဲကြတဲ့အလားအလာလည်းရှိမဲ့တင်ပြချက်မျိုးကိုတော့နားထောင်ဖို့ဆန္ဒရှိပါတယ်လို့လည်းပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေတာတွေတောက်ကြနေမှာပို့ပြီးတော့အရှိန်မြင့်တက်လာပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံရဲ့ကုန်ပစ္စည်းတွေအပေါ်နောက်ထပ်ကုန်သွယ်ခွင့်တွေထပ်မံတိုးမြင့်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကကြေညာတာပါ။တရုတ်နိုင်ငံကဒေါ်လာငွေ85ဘီလီယံတန်ဖိုးရှိတဲ့အမေရိကန်နိုင်ငံကကုန်ပစ္စည်းတွေအပေါ်နောက်ထပ်ကုန်သွယ်ခွင့်တွေတိုးမြင့်သွားမယ်လို့တောက်ကြနေကကြေညာလိုက်တာဟာနိုင်ငံရဲ့အရာအရွယ်ချက်ရှိရှိလှုပ်ဆောင်လိုက်တာဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်တာပါ။မြောက်ကိုရီးယားနိုင်ငံကဒီကနေ့မှပဲနောက်ထပ်ဒုံးကျည်ဆန္ဒပြလုပ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားပူးရဲစီးရေးလေ့ကျင့်မှုတွေအဆုံးသတ်ရင်အဲ့ဒီလိုဒုံးကျည်ဆန္ဒပြလုပ်တာတွေမလုပ်တော့ဘူးဆိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုပေးထားတဲ့ကတိကိုဒီလိုရက်ကတိတာစွာချိုးဖောက်လိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့လည်းသမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့ဒုံးကျည်ဆန္ဒပြလုပ်မှုဟာကတိကဘုတ်ကိုချိုးဖောက်တာမဟုတ်ဘူးလို့ပြောဆိုထားပါတယ
်စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆရာအသက်ဖန်းအင်ဂျင်နီယာကတော့ဇိုဘေးလ်အက်ဒါရစ်ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.